ိုင်းနိုင်ငံတော်မှာအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေဆက်ဖြစ်နေပြီးအခြေခံဥပဒေကိုပြင်ဆင်ပေးဖို့ရွေးကောက်ပွဲအသစ်လုပ်ဖို့နဲ့လူခွင့်ရေးလှုပ်ရှားသူတွေကိုချင်းချောင်းနှောက်ယှက်တာတွေရပ်ဖို့ဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်။ဇူလိုင်လ18ရက်နေ့ကဗန်ကောက်မြို့တော်မှာဆန္ဒပြပွဲကြီးတစ်ခုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းအချင်းတို့အတွင်းအသိပေးစီစဉ်ပြီးရုတ်တရက်လူစုလူဝေးနဲ့ပေါ်လာတဲ့ဆန္ဒပြပွဲအရေအတွက်40ကျော်ရှိပြီဖြစ်ပါတယ်။ Future Forward Party ကိုဖြတ်သိမ်းဖို့ဖေဖော်ဝါရီလ21ရက်နေ့မှာထိုင်းနိုင်ငံအခြေခံဥပဒေဆိုင်ရာခွန်ရုံးကဆုံးဖြတ်ခဲ့တယ်လို့ပါတီခေါင်းဆောင်တနတ်သွန်းဂျွန်ကရွန်ကရန်ကစ်ကိုလည်းနိုင်ငံရေးကနေ10နှစ်ပိတ်ပင်ကတ်တက်ခဲ့ပြီးတိတ်မကြခင်မှာပဲလူငယ်အများစုပါဝင်တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်လာခဲ့ပါတယ်။2019ခုနှစ်ကလုပ်တဲ့ထိုင်းလွတ်တော်ရွေးကောက်ပွဲတွေမှာ Future Forward Party ကတတိယအမတ်အများစုအနိုင်ရခဲ့ပြီးလူငယ်မဲဆန္ဒရှင်တွေထောက်ခံတဲ့ပါတီဖြစ်ပါတယ်။ COVID-19 ကာယရောဂါကြောင့်ရောက်လာတာကြောင့်လူစုလူဝေးလှုပ်တော်ကိုတနင်္ဂနွေလုံးမှာပိတ်ပင်ကန့်သတ်ခဲ့တဲ့အတွက်ဆန္ဒပြပွဲတွေခဏရပ်သွားခဲ့ပြီးတဲ့နောက်အခုတော့ဇက်တိုက်လိုပြန်ဖြစ်လာနေတာပါဆန္ဒပြပွဲတွေကိုစီစဉ်သူတွေဟာအစိုးရကကြိုတင်ဟန်တာပိတ်ပင်မှာကိုရှောင်ပိုးအတွက်အွန်လိုင်းဆက်သွယ်ရေးနည်းပညာကိုအသုံးပြုပြီးဆန္ဒပြပွဲမတိုင်ခင်ရက်ပိုင်းအလိုမှာမှဆိုရှယ်မီဒီယာပေါ်မှာအသိပေးအကြောင်းကြားစည်းရုံးကြတာဖြစ်ပြီးရုတ်တရက်လူအုပ်စုပေါ်လာပြီးတော့ဆန္ဒပြတဲ့နည်းကိုသုံးနေကြတာဖြစ်ပါတယ်ခင်ဗျာ